အမေရိကန်နဲ့မက္ကဆီကိုနိုင်ငံတွေဇက်ကိုတိုင်းဆောင်လုပ်ဖို့အတွက်ကုန်ကြမဲ့ဒေါ်လာဘီလီယံပေါင်းများစွာကိုသမရအနေနဲ့အသုံးပြုဖို့အတွက်အမေရိကန်တရားရုံးချုပ်ကမိန့်ချမှတ်လိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ဆုံးဖြတ်တာမှာ၅ယောက်ကထောက်ခံခဲ့ပြီးတော့သမရထရမ့်ကိုနိုင်ပေးခဲ့တာပါ။အမေရိကန်တရားရုံးချုပ်ကတောက်ချနေကအခုလိုမိန့်ချလိုက်တာကြောင့်အောက်တရားရုံးတွေရဲ့အမိန့်ကိုပယ်ဖျက်ပြီးတော့သမရထရမ့်အနေနဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အသုံးစရိတ် $2.5 ဘီလီယံကိုအသုံးပြုခွင့်ရသွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတွေဇက်ကိုဒရိုင်းဆောက်လုပ်သွားမယ်လို့ရွေးကောက်ပွဲမဲဆွဲ COA ကာလာတုန်းကဒေါ်နယ်ထရမ့်ကကတိပေးခဲ့တာပါဒေါ်နယ်ထရမ့်ကတော့ဒါဟာနေဇက်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြီးမားတဲ့အောင်ပွဲဖြစ်တယ်ဆိုပြီးတော့ Twitter ကနေရေးပါတယ်အမေရိကန်နိုင်ငံသားခွင့်ရေးလှုပ်ရှားမှုဖွဲ့ ACLU ရဲ့ရှင်းနေဒရော်လဒင်ကတော့ဒေါ်နယ်ထရမ့်အနေနဲ့စစ်အုံစည်းတွေကိုလွှတ်တော်ကမထောက်ခံတဲ့နေဇက်လုံခြုံရေးအတွက်အသုံးပြုခွင့်ရသွားမယ်ဆိုရင်တော့နေဇက်တိုင်ဝမ်ဘဝန်ကျင်နဲ့အနာခွဲဝေးအတွက်ဖွဲ့စည်းပုံကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုထိခိုက်စေမှာဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ